အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယပတ်ဒနလနေ့ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအထိမ်းအမှတ်နေ့ဖြစ်ဂုဏ်ပြုကျင်းပကြပါတယ်။သိခါတော်ရပင်းဦးဆရာဒေါက်တာကင်းဟာအမေရိကန်တောင်ပိုင်းအလာဘားမားပြည်နယ်ကနှစ်ချင်းခရီးရန်ဓမ္မဆရာတူဖြစ်ပြီးအမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုတွေကိုတိုက်ဖြတ်ရမှာခေါင်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာအသက်39နှစ်အရွယ်1968ခုနှစ်ဧပြီလ4ရက်နေ့မှာလောက်ကျန်ပတ်ဖြတ်ခံရပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့ဟာဒေါက်တာကင်းကတက်ရှိချင်းရှားရှိခဲ့ရင်အသက်95နှစ်မြောက်မွေးနေ့ကိုကျင်းပမှာလည်းဖြစ်ပါတယ်။ဒေါက်တာကင်းမွေးဖွားခြင်းပင်ခဲ့တဲ့ခေတ်ကြီးတုန်းကအမေရိကန်ပြည်ထောင်စုရဲ့နေရာအတော်များများမှာလူမျိုးရေးခွဲခြားမှုတွေရှိနေပါတယ်။ပြည်တွင်းစစ်ပီးဆုံးပြီးရာစုနှစ်တစ်ခုနေပါကြာသည့်တိုင်အောင်African and American အများစုဟာနိုင်ငံသားအခွင့်အရေးတွေကိုညှင်းပယ်တဲ့ Jim Crow လို့ခေါ်တဲ့ဥပဒေတွေကိုလိုက်နာခဲ့ကြပါတယ်။ခရစ်ယာန်သမားကျမ်းစာတွေရဲ့ရှုံ့ဆော်မှု၊ Russia ဆိုင်ဆရာ Leo Tolstoy နဲ့ India ခေါင်းဆောင်ကြီး Mahatma Gandhi တို့ရဲ့စစ်စော်လွှမ်းမိုးမှုတွေနဲ့တူ Dr. King ဟာနိုင်ငံသားအခွင့်အရေးအပြည့်အဝရဖို့အတွက်အကြမ်းမဖက်တဲ့နည်းလမ်းတွေသုံးတဲ့အပိတ်မောက်ဆန့်ကျင်မှုတွေ၊ထိုင်သပိတ်ဆင်နွှဲမှုတွေ၊ငင်းကြမ်းစွာခြိတက်လမ်းလျှောက်ပွဲတွေနဲ့တခြားအနာဖီစိုင်းလှုပ်ရှားမှုတွေကိုစီစဉ်ဆောင်ရွက်ခဲ့ပါတယ်။ African American တွေပေါ်ရွေချက်ရှိရှိနဲ့ဖိနှိပ်နှိပ်ကုပ်ဖို့ပြတ်ထန်းထားတဲ့ Jim Crow ဥပဒေရဲ့မတရားမှုကိုလူများအိမ်မက်ပြီး